ရှေ့ပိုင်းတောင်ကိုရီးယားကျွန်းဆွယ်မှာအမေရိကန်နဲ့တောင်ကိုရီးယားနှစ်နိုင်ငံရေတပ်ပူးပေါင်းစည်းရေးလေ့ကျင့်မှုကိုဒီနေ့စတင်လိုက်ပါပြီ။ပိုဟိုင်းမြို့အလွန်အရှိပင်လယ်ပြင်မှာလုပ်တဲ့နှစ်နိုင်ငံပူးပေါင်းစည်းရေးလေ့ကျင့်မှုကာလဟာ3ရက်ကြာမှဖြစ်ပြီးလေ့ကျင့်ရေးရန်သူရင်ငုတ်သင်္ဘောနောက်ကိုနောက်ရောက်ခံလက်ကြည့်တဲ့လေ့ကျင့်ခန်းလေရင်ပြည့်နဲ့စစ်သင်္ဘောပြည့်လက်နဲ့ဆန်းသပ်မှုပြစ်ခတ်မှုအပြင်ဒုံးကျည်ဖြစ်လေ့ကျင့်ခန်းတွေလုပ်မှာဖြစ်ပါတယ်။တောင်ကိုရီးယားရေတပ်ကစစ်သင်္ဘော10စီးအပြင်အမေရိကန်ရေတပ်ကနျူကလ িয়ার ရေငုပ်သင်္ဘော USS San Francisco နဲ့ဒုံးကျည်တပ်စစ်သင်္ဘော USS Shiloh တို့လည်းပါဝင်ပါတယ်။ဒီဇင်ဘာလအတွင်းမှာမြောက်ကိုရီးယားနိုင်ငံကတာဝေးဖြစ်ဒုံးမြန်ဆန်းသက်လွတ်တင်ခဲ့တာနဲ့ပတ်သက်ပြီးကုလသမဂ္ဂကပိတ်ဆို့အရေးယူမှုတိုးမြင့်ခဲ့တဲ့အပေါ်တုံ့ပြန်တဲ့အနေနဲ့မြောက်ကိုရီးယားကနျူကလ িয়ার ဆန်းသက်မှုတွေလုပ်မယ်လို့ချိန်ချောင်းနေတဲ့အချိန်မှာအခုလိုအမေရိကန်နဲ့တောင်ကိုရီးယားနှစ်နိုင်ငံပူးပေါင်းစည်းရေးလေ့ကျင့်တာဖြစ်ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီး John Kerry ကတောင်ကိုရီးယားနိုင်ငံဝန်ကြီး Kim Song Non Won တို့နှစ်ဦးတနင်္ဂနွေနေ့ကတယ်လီဖုန်းနဲ့ဆက်သွယ်ပြောဆိုရမှာမြောက်ကိုရီးယားကတတိယအကြိမ်နျူကလ িয়ার ဆန်းသက်မှုလုပ်ခဲ့ရင်မိမိတို့ဘက်ကပြတ်သားတဲ့သဘောနဲ့တုံ့ပြန်မှုသဘောတူခဲ့ကြပါရဲ့ရှင်။